မြန်မာနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေအတွက် UK အစိုးရနိုင်ငံသားရေးယုံက2023နဲ့2024ဘဏ္ဍာရေးနှစ်မှာစတာလင်ပေါင်တန်း30နဲ့တသိန်းအသုံးပြုရဲ့အတည်ပြုထားတဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ UK မြန်မာဖွံ့ဖြိုးရေးဆိုင်ရာအစီရင်ခံစာအကျဉ်းချုပ်မှာဖော်ပြပါရယ်မြန်မာနိုင်ငံအတွင်းအတိဒုက္ခရောက်နေသူတွေနဲ့အကူအညီလိုအပ်နေသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီစားနပ်ရိက္ခာအကူအညီအပြင်ကျန်းမာဒဏ်တူရေးမတန်ဆွမ်းသူတွေစောင့်ရှောက်ရေးအစီအစဉ်တွေမှာအသုံးပြုဖို့ကူညီထောက်ပံ့မှာဖြစ်ပါရယ်2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကစစ်ကောင်စီကတဆင့်ပေးအပ်တဲ့အထောက်ပံ့အားလုံးကို UK ကရိုက်ဆိုင်ခဲ့သလိုစွမ်းရည်မြင့်တင်ရေးသင်တန်းတွေအတွက်ထောက်ပံ့ထားတာတွေကိုလည်းဆိုင်ငံ့ခဲ့ပါတယ်။လူသားချင်းစာနာမှုအတွက်ချွင်းချက်နဲ့ဓာတ်ရိုက်ပေးအပ်တာမျိုးကလွဲရင်တခြားဖွံ့ဖြိုးရေးအကူအညီတွေကိုအရက်ဖတ်လူအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂလူအဖွဲ့အစည်းတွေနိုင်ငံတကာ NGO, INGO အဖွဲ့တွေကတဆင့်ပေးအပ်တာဖြစ်ပါတယ်။မကြသေးခင်ကပဲမေလာအတွင်းမိုခါမုန်တိုင်းကြောင့်ဘေးဒုက္ခရောက်ပြီးအခုညီလိုအပ်နေသူတွေအတွက်အရေးပေါ်စတာလင်ပေါင်းနှစ်တန်းကူညီထောက်ပံ့ပေးမယ့်အကြောင်း UK နိုင်ငံကကြေညာခဲ့ပါတယ်။အခုပေးရမယ့်အကူအညီတွေထဲမှာရိုဟင်ဂျာဒုက္ခသည်တွေလိုလူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ရေးနဲ့ပဋိပက္ခတွေအဆုံးသတ်ရေးအဖြေရှာဖို့အတွက်လည်းတုံ့ဆွဲသွားမှာဖြစ်ပါတယ်ရှင်။